တူရကီနိုင်ငံမှာမဟုတ်မြင်ဖြစ်ခဲ့တဲ့အနာသိမ်းမှုနှစ်ပတ်လည်နေ့မတိုင်ခင်တည်းရမှာပဲရဲတပ်ဖွဲ့ဝင်တွေအစိုးရတာဝန်ရှိသူတွေနဲ့ပညာရှင်တွေစသဖြင့်လူပေါင်း 9,000 ကျော်ကိုအစိုးရကထုတ်ပြလိုက်ပါတယ်။ထုတ်ပြလိုက်သူတွေထဲမှာအဆင့်မြင့်ရာရှိကြီးတွေပါဝင်ရဲတပ်ဖွဲ့ဝင် 2,300 ကျော်နဲ့တက္ကသိုလ်တွေကပညာရှင် 300 ကျော်ပါဝင်တော့ကိုအစိုးရပြန်တမ်းမှာထုတ်ပြန်ထားတဲ့အမိမှာတွေ့ရပါတယ်။ဒါအပြင်အငြိမ့်စားရာရှိတွေနဲ့တပ်ဖွဲ့ဝင် 340 ကျော်ကိုလည်းသူတို့ယာလူတွေကနေဖျက်ရှားလိုက်ပါတယ်။သမရရီချစ်တိုင်အာရိုဝါစီကနေပြီးကြတဲ့နှစ်ကအာနာသိမ့်ယူမှုစူးစမ်းမှုဖြစ်ခဲ့ပြီးတဲ့နောက်ထုတ်ပြန်ထားတဲ့နိုင်ငံတော်ရေးဘော်အခြေအနေကြေညာချက်အရအခုအမိန့်ကိုထုတ်ပြန်တာပါ။အဲ့ဒီအာနာသိမ့်ကျိုးပတ်မှုအတွင်းလူပေါင်း240ကျော်တည်ဆုံးခဲ့ရပါတယ်။နိုင်ငံကနေကိုယ့်ဘာသာထွက်သွားပြီးအမေရိကန်မှာနေထိုင်နေတာနှစ်20နီးပါးကြာပြီဖြစ်တဲ့ဘာသာရေးခေါင်းဆောင်ဖက်ဒူလန်ဂူလန်ကအဲ့ဒီအာနာသိမ့်မှုကိုနောက်ွယ်ကကြိုးကန်တာလို့အစိုးရကဆွဆွဲထားပါတယ်။ဒါပေမဲ့လည်းဂူလန်ကတော့သူနဲ့လုံးဝပတ်သက်မှုမရှိဘူးလို့ညင်းထားပါတယ်။အာနာသိမ့်ကျိုးပတ်မှုဖြစ်ပြီးကြတဲ့ကဆိုရင်အကြမ်းစီမှာပူးပေါင်းပါဝင်တယ်ဆိုရယ်ဆွဲချက်နဲ့သမရအာဒူဝန်ထုတ်ပစ်လိုက်တဲ့အစိုးရဝန်ထမ်းတသိန်းထက်မနည်းရှိပါပြီ။ဒါ့အပြင်နောက်ထပ်လူပေါင်း9,000ကိုလည်းဖမ်းဆီးထားပါတယ်
။ပြလာအောင်စစိုးဝါတစ်ကက်ရခဲ့ရတယ်လို့ဆိုပါတယ်။အာနာပိုင်တွေရဲ့အစိုးရဆန်ကယ်အသေးလေးဘော်ကလူနှစ်ယောက်ကအသက်30နှစ်နဲ့အရွယ်လူတယောက်ကိုအက်စနက်ပိုက်တက်ခိုက်ပြီးတော့သူ့ရဲ့ဆိုင်ကယ်ကိုခိုးယူသွားတယ်လို့ဆိုပါတယ်။ဒီနောက်မှာတော့လန်ဒန်မြို့အရှေ့ပိုင်းမှာပဲဆက်ပြီးတော့တနအိခွဲကြအောင်အက်စနက်ပက်တက်ခိုက်မှုတွေကိုကြာရာပြင်းနဲ့ညမှာလုပ်ခဲ့ကြတယ်လို့ရဲတွေကပြောပါတယ်။အသက်15နှစ်နဲ့16နှစ်အရွယ်ဆက်ကျော်တန်တူကိုဓမြမှုခန္ဓာကိုယ်ကိုပြင်းပြင်းထန်ထန်တိုက်ခိုက်မှုတန်တရားနဲ့ဖမ်းဆီးလိုက်တယ်လို့ရဲတွေကပြောပါတယ်။ဒီဖြစ်ရပေါ်ဆုံးသံစစ်ဆင်မှုတွေလည်းဆက်လုပ်နေဆဲဖြစ်ပါတယ်
။ဥရောပသမဂ္ဂ EU နဲ့အမေရိကန်ပြည်ထောင်စုအကြားညှိနှိုင်းဆောင်ရွက်မှုအားနေတာဟာနိုင်ငံစိုးရိမ်အပေါ်တန်ခတ်အရေးယူတဲ့ကိစ္စကိုထိခိုက်စေနိုင်တယ်လို့တည်ထင်ချေဆိုင်သုတေသနအဖွဲ့တစ်ခုဖြစ်တဲ့ Royal United Services Institute ရဲ့မကြာသေးခင်ကထုတ်တဲ့အစီအစဉ်အစာအသစ်တစ်ခုမှာဖော်ပြထားပါတယ်။တန်ခတ်ရည်ရွယ်မှုတွေကိုအကောင့်တွေပေါ်တာမှာပုဂ္ဂလိကကဏ္ဍအတွက်လမ်းညွှန်ချက်တွေကိုပိုကောင်းအောင်လုပ်ဖို့လေအစီအစဉ်စာပြုစုသူတွေကနှိုးဆော်ထားပါတယ်။ဒီလအစောပိုင်းမှာမြောက်ကိုရီးယားကတိုက်ချင်းပြစ်ပဲ့ထိန်တုံးကြီးတစ်စင်းကိုစမ်းသပ်ပစ်လွတ်ခဲ့တဲ့အတွက်ပိုပြီးပြင်းထန်တဲ့တန်ခတ်ရည်ရွယ်မှုတွေချမှတ်ဖို့အမေရိကန်ကတွန်းအားပေးနေချိန်မှာပဲအခုအစီအစဉ်စာထွက်လာတာပါ။မြောက်ကိုရီးယားကိုရောမြောက်ကိုရီးယားစီးပွားရေးကိုကြားကန့်ပေးနေတယ်လို့ဆိုတဲ့တရုတ်ပိုင်အများစုဖြစ်တဲ့ပြပကုမ္ပဏီတွေကိုပါတန်ခတ်အရေးယူမှုအသစ်တွေချမှတ်ဖို့အမေရိကန်ကလိုလားပါတယ်။အဲ့ဒီကုမ္ပဏီတွေအနေနဲ့ဘာကိုရွေးချယ်မလဲဆိုတာရှင်းရှင်းလင်းလင်းပြောချင်ပါတယ်။ကျွန်တော်တို့နဲ့စီးပွားရေးလုပ်ရင်လုပ်၊မြောက်ကိုရီးယားနဲ့စီးပွားရေးလုပ်ရင်လုပ်နှစ်ဖက်စလုံးနဲ့လုပ်လို့မရဘူးဆိုတာကိုပြောချင်တာပါလို့ဒီမိုကရက်ထက်လွတ်တော်မတ်ခရစ်စတန်ဟော်လန်ကဘိုဒူးနေမှာသတင်းတောက်တွေကိုပြောခဲ့ပါတယ်ခင်ဗျာ
။နန်းလောင်နဲ့ကုကြကြသိန်းတို့ကစနေနေ့နေ့ခင်းသတင်းစီစဉ်ကိုတင်ဆက်ခဲ့တာပါရှင်။အခုတော့သတင်းလွှာတွေကိုဆက်ပြီးတော့ပြောပြမှာပါ။ပြင်သစ်နိုင်ငံရဲ့အမျိုးသားနေ့ Bastille Day အခမ်းအနားကိုအထူးဧည့်သည်တော်အဖြစ်တက်ရောက်ခဲ့ပြီးတဲ့နောက်မှာတော့ American သမ္မတ Donald Trump ဟာပြင်သစ်နိုင်ငံခီးစဉ်ကိုတောက်ကြနေကအဆုံးသတ်လိုက်ပါပြီ။ပြင်သစ်နိုင်ငံအတွက်တော့သမ္မတ Trump ကိုကြိုးစိုးဧည့်ခံရတာဟာအထူးလက္ခဏာဆောင်ပါတယ်။ဒါနဲ့ပတ်သက်ပြီးတော့ VOA ရဲ့ဥရောပဆိုင်ရာသတင်းတောက် Luis Ramirezပေးပို့ထားတဲ့သတင်းကိုနန်းလောင်ကဆက်ပြီးတော့တင်ပြမှာပါရှင
်။ဒီအခမ်းအနားကတော့ American သမ္မတနဲ့ကပ်ညီစွာကျင်းပတဲ့ကြီးကျယ်တဲ့အခမ်းအနားတစ်ခုပါ။ပါရီမြို့ကရှောင်ဇယ်လီဇေးလမ်းမကြီးတစ်လျှောက်စီရေးပြပွဲမှာပြင်သစ်စစ်သားတွေနဲ့အတူ American တပ်ဖွဲ့တွေလမ်းလျှောက်ချီတက်ခဲ့ပါတယ်။ပထမကဘာစစ်ကို American တို့ဝန်ရောက်ခဲ့တဲ့နှစ်တရာပြည့်နှစ်အထိမ်းအမှတ်အခမ်းအနားလိုမျိုးမှာဥရုယာသီပြောင်းလဲမှုနဲ့ကုန်သွယ်ရေးကိစ္စရပ်တွေအပေါ်မတူကွဲပြားမှုတွေကိုပေးဖယ်ပြီးသမ္မတ Trump ကိုတခန္ဓာနာချိုးဆိုဖို့ကအရေးကြီးတယ်လို့ပြင်သစ်သမ္မတတစ်ကယူဆပုံရပါတယ်။သမရမက်ခရွန်ကအခမ်းအနားမှာအခုလိုပြောပါရယ
်ဒီဇမီကီစွန်ဗနူ
အမေရိကန်သမရနဲ့သမရကတော်တို့ကျွန်တော်ဘေးမှာဒီကနေ့ရောက်နေတာဟာဂါလာချာစီဖြစ်တန်းလာတဲ့ခင်မင်ရင်းနှီးမှုရဲ့ကြာရောက်ဖြစ်ပါတယ်သမရနဲ့သမရကတော်ကိုရောလွန်ခဲ့တဲ့နှစ်ပေါင်း100တုန်းကအဲ့လိုရွေးချယ်ဆုံးဖြတ်ခဲ့တဲ့အတွက်အမေရိကန်ပြည်ထောင်စုကပါကျေးဇူးတင်ပါတယ်ကျွန်တော်တို့ကိုလာရောက်ခဲ့တင်မဲ့မိတ်ဆွေတွေယုံကြည်အားကိုးလို့တဲ့မဟာမိတ်တွေကိုကျွန်တော်တို့တွေ့ခဲ့ပါတယ်ဒီထဲမှာအမေရိကန်ပြည်ထောင်စုကတဦးအပါအဝင်ပါဒါကြောင့်ဘယ်ရာကမှကျွန်တော်တို့ကိုကွဲကွာသွားအောင်လုပ်နိုင်မှာမဟုတ်ပါဘူ
း။နိုင်ငံသားကခိုင်မြဲတဲ့တမိုင်းဝင်ပတ်သက်ဆက်နွယ်မှုကလစ်လျူရှူလို့မရအောင်တိတ်ခိုင်မြဲတယ်ဆိုတာဒီခီးစင်မှာအဓိကပြောလို့တဲ့အကြောင်းအရာဖြစ်ပါတယ်။ဒီခီးစင်တွင်နိုင်ငံသားမတူကွဲပြားမှုတွေကိုကြော်လွှားနိုင်ရေးအမေရိကန်ကိုပြင်သစ်ဖက်ကစီရင်နိုင်ဖို့မျှော်လင့်ထားတာပါ။ချီတက်ရလမ်းကြောင်းတစ်လျှောက်အကြမ်းဖက်မှုကာကွယ်တာစီရေးရဲတွေကစောင့်ကြပ်ထားပါတယ်။1980ခုနှစ်တုန်းကလိုအမေရိကန်ပြည်ထောင်စုကိုပြင်သစ်နိုင်ငံကလိုအပ်နေဆဲဖြစ်တယ်ဆိုတဲ့အချက်ကိုလူတချို့ကသဘောတူညီကြပါတယ်။ပြင်သစ်နိုင်ငံသူတို့ကအခုလိုပြောပါတယ
်1940
နှစ်လွန်ကာလတွေကလည်းဒီလိုပါပဲ ကျမတို့ရဲ့စစ်ပွဲတွေကနေရုံထွက်နိုင်မှုအမေရိကန်တွေကအများကြီးကူညီခဲ့တာဆိုတာထင်ရှားပါတယ်
ပြင်သစ်နိုင်ငံသူနောက်တူကလည်းအခုလိုပြောပါတယ
် Trump is not our choice ကျမတို့ကရွေးချယ်တာမဟုတ်ပါဘူးရှင်တို့အမေရိကန်တွေကသာရွေးကောက်တင်မြှောက်ခဲ့ကြတာပါ
နောက်ထပ်ပြင်သစ်နိုင်ငံသားတို့ကလည်းအခုလိုဆိုပါတယ
်။
ကျွန်တော်တို့ရွေးချယ်ကြတာမဟုတ်ပါဘူး။ဒါပေမဲ့အမေရိကန်တွေရဲ့ရွေးချယ်မှုခမည်းတော်ရဲ့ရွေးချယ်မှုကိုကျွန်တော်တို့လေးစားပါတယ်။ကျွန်တော်တို့နည်းနည်းတော့စိုးရိမ်နေပါတယ်။ကျွန်တော်တို့ရဲ့သမ္မတအနေနဲ့သူနဲ့စကားခတ်မှမှပြောနိုင်ပြီးတော့အနည်းနဲ့များဆိုသလိုသူ့ကိုနားချရင်ရနိုင်လိမ့်မယ်လို့ထင်ပါတယ်
။ Trump နဲ့ Macron တို့ကြားမတူကွဲပြားမှုကလူသိရှင်ကြားကိုကြီးမာနေတာပါ။ပြင်သစ်ကလူတွေအနီးကပ်စောင့်ကြည့်နေကြပြီးခီးစင်ကောင်းတစ်ခုဖြစ်ဖို့မျှော်လင့်သူကတော့နေပါတယ်။ပြစ်တဲ့နိုင်ငံသားအာနိုလက်နတ်ကအခုလိုမြင်ပါတယ
်။ဘာ parce que on a vu récemment
que il y a des gens qui ont အပြိုင်ဆိုင်လေးတွေရှိနေတာကိုတွေ့ခဲ့ရပါတယ်။သူတို့နှစ်ယောက်လက်ဆွဲနှုတ်ဆက်ပုံသူတို့ပြောကြဆိုကြပုံလေးတွေကိုမြင်ရကြားရပါတယ်။ဆိုတော့သူတို့ဟာအနီးကပ်ဆုံးနိုင်ငံခေါင်းဆောင်တွေမဟုတ်ဘူးဆိုတာသိတာပါတယ
်။အလဲအပတ်ခီးချင်းအဆုံးမှာတော့အချိန်ကြာကြာတင်းတင်းကြာကြာလက်ဆွဲနှုတ်ဆက်ခဲ့ကြပါတယ်။ဒီတစ်ချိန်မှာတော့ထိတ်တိုက်ဖြစ်တယ်လို့မဟုတ်ပဲသယင်းတင်းပုံမျိုးပါပဲ။ပြစ်တဲ့အမျိုးသားတွေမှာသမ္မတထရမ့်ဧည့်သည်အဖြစ်တက်ရောက်လာတာဟာအလွန်ထူးခြားတဲ့သဘောဆောင်သလိုလက်တွေ့စဉ်းစားတဲ့လက္ခဏာလည်းဆောင်ပါတယ်။ထရမ့်နဲ့မက်ခရွန်တို့ကြားနိုင်ငံရေးအရာတူညီတာမရှိသလောက်ဖြစ်ပေမဲ့ပြင်သစ်နိုင်ငံအတွက်ကတော့အမေရိကန်ဟာအရေးပါနေစေဆိုတာကိုပြတ်သားခွင့်ရတဲ့အခွင့်အရေးလည်းဖြစ်ပါတယ်ရှင်
။နန်းလောင်ပြပြသွားတာပါ။အခုတော့ကျမတို့ VOA မြန်မာပိုင်းသတင်းတောက်ရခိုင်ပြည်နယ်မောင်းတော့ဒေသကိုရောက်ရှိနေတဲ့ဝိုင်းတော်သူဒေါက်ခင်မျိုးတက်နဲ့ဆက်သွယ်မေးမြန်းထားတာကိုနားဆင်ရမှာပါ။အဲ့ဒီမှာဆိုရင်ဒီနိုင်ငံသားသတင်းဌာနတွေကသတင်းတောက်တွေအနေနဲ့မောင်းတော့ဒေတာကိုတွားရောက်သတင်းယူရမှာဘာသာစကားအခက်အခဲဒေတာကန်ရွာသားတွေဘက်ကစိုးရိမ်မှုနဲ့ယုံကြည်မှုတွေမရှိတာတွေကြောင့်သတင်းကြက်လက်တွေကိုတိတိကျကျရယူဖို့အခက်အခဲတွေရှိနေပါတယ်။ဒီတစ်ခေါက်မှာအာဏာပိုင်တွေဘက်ကသတင်းသမားတွေကိုတော့လွတ်လွတ်လပ်လပ်သတင်းယူခွင့်ပြုထားတဲ့အပြင်လုံခြုံရေးအရာလဲတာဝန်ယူပြီးတော့လိုက်ပါဆောင်ရွက်ပေးနေတာပါ။ဒါနဲ့ပတ်သက်ပြီးတော့ကျွန်မဒေါက်ခင်မျိုးသက်ကိုဆက်သွယ်မေးမြန်းရမှာသူကအခုလိုစပြောပါတယ်။
ကျော်ကနေတော့လွတ်လွတ်လပ်လပ်မေးခွင့်ရတယ်မေးခွင့်ရတော့ဘာမှတော့သူတို့တားထားတာမရှိဘူးဟိုတော့တွားတယ်ဆိုတဲ့နေရာလဲလိုက်ပုတ်ပေးတယ်ပြီးတော့လဲသူတို့စကားပြန်လေးပါခေါ်ထားပေးတယ်ကိုကူမေးဖို့ကြတော့လည်းအဆင်မပြေဘူးဘာလို့လဲဒီမွတ်စလင်တွေကသူတို့ပြောတဲ့စကားကိုလည်းနားမလဲသူတို့စကားကိုဘန်ဂါလီစကားကိုနားလဲတဲ့လူကမှဘာသာပြန်ပြီးတော့ရတယ်ဆိုတော့ဟိုမေးရနေရတော့အခက်ချင်းနေနေရှိတာပေါ့နော်တခါလေးကြံတချို့လေးဆိုပြောတာကိုနားလဲပုံရတယ်ဒါပေမဲ့မေးရင်ဘာမှမဖြစ်ဘူးတိကြနေလိုက်တယ်ဘာမှမဖြစ်တော့ဘူးနဲ့ပါဇက်ပိတ်ထားတယ်အဲ့လိုမျိုးနောက်တယောက်ဆိုလို့ရှင်ဒီမင်းနေတော့မှ तू ကစကြံနဲ့ပြောပြီးတော့အဲဒီပမာလို့တခေါမှပြောတာနဲ့နောက် तू ပြောတဲ့နေ့ဟာကျတော့ဒီပမာလို့ပဲပြောရဲအဲ့ဒါမျိုးပေါ့နော်အဲ့ဒါတော့တွေ့ကြရတယ
်ပထမတစ်ခေါက်တုန်းကဒီသတင်းတောက်တွေအဲ့ဒီကိုရောက်တုန်းကပေါ့နော်မိခိုးနေကိုဖြေဆူခဲ့တဲ့ရွာသားကအသက်ခံရတာဆိုတော့အဲ့လိုဖြစ်ရတည်ရှိတော့အခုရောသူတို့ကဒီသတင်းတောက်တွေမိတာတွေကိုဖြည့်ရဲသလားရှင
်အဲ့မှာတအင်းရဆိုလို့ရှင်သူယောက်ျားကိုအသက်ခံရတာဘာညာရှိတော့နောက်သူ့မိန်းမကိုခေါ်ရင်ခေါ်တော့သူလည်းအသက်ခံမှာဆိုမပြောရှောင်းနေခေါ်လို့မရမေးလို့မရတော့ဒါမျိုးလည်းရှိတယ်နောက်ဥထုရေးမှုရလည်းသူတို့လည်းပြောရင်ကြောက်တယ်ပေါ့နော်ကြောက်တယ်ဆိုတော့ဒါနဲ့ဟိုအခုလောလောဆယ်တော့မကြောက်ဘူးပေါ့နော်လာလို့ရတော့သူအဆောင်နဲ့ရှင်နေတော့မကြောက်။နောက်ရေရှည်တော့သူမပြောတော့ဘူးပြောတယ်
။အခုဒီမောင်းတော့ဒေတာမှာရောအခြေအနေတွေကပုံမှန်ဖြစ်နေပြီလားရှင်
။ပုံမှန်ခြေနေဆိုတော့ဒီမှာကြည့်တာတော့လူရတော့ဒီမှာပုံမှန်ပဲ။ပုံမှန်လဲဆိုရင်တော့တော့တောင်းကျန်းသူရဲ့နေရာမရွေးရှိနိုင်ဘူးပေါ့နော်။ရှိနိုင်လဲဆိုတော့သူတို့လုံခြုံရေးရသူတို့စိတ်ပူတယ်ပေါ့။စိတ်ပူတယ်ကြောင့်ဒီမောင်းတော့နဲ့ဘူတီတော်တော့သူတို့ညမ်းထွက်အမိဆက်ပြီးတော့ထားအောင်မယ်။ကိုဘက်ကပါကစ္စတန်ဘက်ကပါတယ်အဲ့လိုတောင်ကျန်းသူတွေဆက်ပြီးတွေ့တယ်ပေါ့ဒီနေရှင်ကဟိုဒါတွေကိုချစ်ချင်းမင်းနဲ့လိုက်ပြီးရှင်းမယ်လို့ပြောတယ်အဲ့တော့ဒီပြည်သူတွေမှာတစ်ဖက်နိုင်ငံအစွန်ရောက်တည်ရဲ့အဆက်အသွယ်ရနေပြီးတော့ထဲထဲဝင်နေထားတာလည်းရှိတယ်ဆိုတော့ဒီအဲ့ဒါလို့အစိုးရပြောထားတယ်